ပြည်ရဲ့အပတ်သက်တော်ရွေးကောက်ပွဲရလဒ်ကိုချင်းရင်ရီပတ်ဘလစ်ကန်သမ္မတအင်ဖြူရိုနဲ့အီရတ်စစ်ပွဲကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်သူလူထုရဲ့စိတ်မချမ်းသာဖြစ်နေမှုကိုပြနေတယ်လို့ဒီမိုကရက်ပါတီကအတိတ်ပဲဖွင့်ပါတယ်။ဒါပေမဲ့အီရတ်အရေးနဲ့ပတ်သက်ပြီးအမေရိကန်တွေဘာလုပ်ရမလဲဆိုတဲ့မေးခွန်းဟာအခြေအနေညှင်းခုံနေတဲ့ပြဿနာဖြစ်နေပါတယ်လို့ VOA သတင်းတ American နိုင်ငံသားတွေကရှင်းရှင်းလင်းလင်းပြခဲ့တာပဲလို့တင်းငွေနဲ့ Fox ရုပ်သံအစီအစဉ်မှာပြောခဲ့ပါတယ
် We can't have a stay the course mentality. We need to get out of Iraq.
ရေစုံရေပြားလိုက်မယ်ဆိုတဲ့စိတ်နေစိတ်ထားကျွန်တော်တို့မှမထားနိုင်ပါဘူး။အီရတ်ကနေကျွန်တော်တို့ထွက်ပြေးဖို့လိုလားပါလေ
။အီရတ်စစ်ပွဲကိစ္စတွေနဲ့ပတ်သက်ပြီးဒီမိုကရက်တီထိန်းချုပ်တဲ့လွှတ်တော်အသစ်က American အမတ်တွေဟာပုံစံအမျိုးမျိုးကိုဆွေးနွေးကြဖို့ရှိတယ်လို့လည်း Howard Dean ကပြောပါတယ်။ဒါပေမဲ့သူတို့ဒီမိုကရက်တီအနေနဲ့သမရအင်ဂျီရောနဲ့လက်တွဲလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုသူသိရှိကြောင်းလည်းပြောပါတယ
် The truth is the president still is in charge of military and foreign policy. We need to work with the president to get ourselves out of Iraq.
အဲဆိုရင်သမရကစစ်တပ်အတွက်ရောနိုင်ငံသားကြီးမူဝါဒအတွက်ပါအကြီးအကဲအဖြစ်နဲ့ဦးစီးဆောင်ရွက်နေတော့မှရှိပါသေးတယ်။အီရတ်ကနေကျွန်တော်တို့ထွက်သွားနိုင်ဖို့သမရနဲ့လက်တွဲဆောင်ရွက်ဖို့လိုနေပါတယ
်။အင်ကာနဲ့ရွေးကောက်ပွဲအပြီးနောက်တနေ့မှာနိုင်ငံသားကြီးဝန်ကြီးဒေါ်နယ်ရမ်စဖဲနှုတ်ထွက်မယ်ဆိုတာကိုသမရဘုရှ်ကကြေညာခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုကြည့်ရင်ဘုရှ်အစိုးရအဖွဲ့အနေနဲ့မိဗျူဟာပြင်ဆင်မှုတွေလုပ်လို့တဲ့ဆန္ဒရှိတာကိုပြနေပါတယ်လို့သမရအင်ဂျီရောဦးစီးရာရှိချုပ် Josh Bolton ကပြောပါတယ
်။ Nobody can be happy with the situation in Iraq right now. Everybody's been working hard, but what we've been doing has not worked. ဒီရဲ့
လက်ရှိအခြေအနေနဲ့ပတ်သက်ပြီးဘယ်သူကမှစိတ်မချမ်းသာပါဘူး။လူတိုင်းပြင်းပြင်းထန်ထန်လုပ်နေကြပေမဲ့လုတ်ဖို့လူတလောက်မြန်မြန်ဆန်းဆန်းမလုတ်နိုင်ကြပါဘူး။ဒါကြောင့်ဒီပြဿနာကိုအမြင်သင့်နဲ့ကြည့်ဖို့အချိန်ရောက်နေပြီဆိုတာထင်ရှားပါတယ်
။2008ခုနှစ်သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ Republican အထက်သတ်တော်အမတ် John McCain ကတော့အီရတ်ကတပ်တွေပြန်ပြီးရုတ်သိမ်းပေးတာဟာဒီပြဿနာရဲ့အဖြေမဟုတ်ဘူးလို့သူယုံကြည်ကြောင်းပြောပါတယ်။တပ်တွေရုတ်သိမ်းပေးတာဒါမှမဟုတ်ရုတ်သိမ်းမယ်လို့အချိန်သတ်မှတ်တာတွေဟာအဲ့ဒီဒေသဖေယိုဖျဲဖြည့်ကိုဥတီစေမယ်လို့သူယုံကြောင်းသူလိုပဲစည်ရေးချွန်းကျင်သူအများစုကလည်းယုံကြည်ကြောင်းနဲ့ဒီပြဿနာကိုကယ်နိုင်ဖို့အတွက်လုံနိုင်တာတွေအများကြီးရှိတယ်လို့သူယုံတဲ့အပြင်ဒီလိုလုံနိုင်ဖို့အတွက်အဲ့ဒီမှာနောက်ထပ်တက်တွေချထားဖို့တော့လုံးနေပါတယ်လို့ NBC ရုပ်သံအစီအစဉ်မှာပြောခဲ့ပါတယ်အဲ့ဒီအစီအစဉ်မှာပဲ Joseph Lieberman ကအီရတ်နဲ့ပတ်သက်တဲ့သူ့အမြင်ကိုပြောခဲ့ပါတယ် Mr. Lieberman ဟာ Democrat Party ကထွက်ပြီးတတိပုဂ္ဂလအဖြစ်ရက်တည်နေသူတဦးဖြစ်ပါတယ်တကယ်လို့တက်တွေပြန်ရုပ်ပြီးကျွန်တော်တို့အီရတ်ကထွက်သွားရင်အဲ့ဒီမှာအီရန်နဲ့အကြမ်းဖက်သမားတွေအစွမ်းရောက်အစ္စလာမ်အကြမ်းဖက်သမားတွေကြီးစိုးသွားပါလိမ့်မယ်အဲ့ဒီနောက်အီရတ်မှာတကယ်ငရဲကြသလိုဖြစ်ပြီးအရှေ့လယ်ပိုင်းဒေသတစ်ခုလုံးသာမကအစ္စလာမ်အကြမ်းဖက်သမားတွေကိုတိုက်နေတယ်အမေရိကန်နိုင်ငံရဲ့လုံခြုံရေးကိုပါအကြီးအကျယ်သက်ရောက်မှုရှိလာနိုင်တယ်လို့လည်းပြောပါတယ်ဒါအပြင်လွတ်လပ်ပြီးကိုပိုင်ရက်တည်နိုင်တဲ့အီရတ်နိုင်ငံကိုအောင်အောင်မြင်မြင်ထူထောင်ပေးနိုင်ခဲ့ရင်မွတ်စလင်ကမ္ဘာရဲ့အတွေးခေါ်နဲ့ကျင်နာမှုအတွက်ဆင်နွှဲနေတဲ့အမေရိကန်နိုင်ငံရဲ့ကြီးမားတဲ့စစ်ပွဲဟာတိတိတသာအောင်မြင်မှုရလာပါလိမ့်မယ်လို့လည်းမစ္စတာလီဗန်မန်ကပြောကြားခဲ့ပါတယ်